ARD တိုင်းဒေသကြီးပသိမ်ခရိုင်အတွင်းကငဝင်မြစ်အတွင်းမှာအေပီလာ9ရက်နေ့ညက60ရက်တင်လာတဲ့ဆက်လက်သတင်းနဲ့ကြောက်တင်တဲ့တင်မောတိုင်မှုဖြစ်ပွားခဲ့တာကြောင့်ခရီးတဲ့တင်တဲ့သတင်းမျိုးခဲ့ပြီးလက်တလောတရင်နေအရလူ20ရဲ့အလောင်းတွေကိုရှာဖွေတွေ့ရှိထားကြောင်းတချို့လည်းကြောက်ဆုံးမှုတွေရှိနေသေးကြောင်းဆက်လက်မှောက်တဲ့နေရာမှာကေစရေးလုပ်နေတဲ့မိသားတပ်ဖွဲ့ကတာဝန်ရှိသူတွေကပြောပြပါရ
အော်ကျင်းရတော့ကျွန်တော်ကအခုပေါ့နော်ကျင်းမတိုင်းမီတို့အဲ့နေရာမှာကျင်းမတို့ဆန်လာလိုက်တော့ကြွထွက်လာတဲ့အလောင်းတွေကိုပြန်ကြည့်လို့ရတယ်ပေါ့နော်အဲ့မှာရှင်းနေလို့ရှင်းနေတော့တကယ်လို့လေးပြည်ရယ်ပေါ့လူရောကငါးရယ်တော့ရှိတယ်အမှတဝက်လောက်ကရှင်းနေတဝက်လောက်ကပြည်ရယ်ပြည်ကြောက်ရောမရသေးဘူးပေါ့နော်အလောင်းက20ပေါ့အလောင်းက16လေးပေါ့နော်အင်္ဂလိပ်စကားကြောက်လေးလေးကကျွန်တော်ကလည်းကျောင်းစာတရ
တဲ့လေဟာမင်္ဂလာဆောင်ကနေပြန်လာတဲ့လေဖြစ်ကြောင်းနဲ့အဲ့ဒီလေနဲ့ကြောက်တေတဲဆောင်လာတဲ့တင်မော်တိုက်မိတာဖြစ်တယ်လို့လည်းဆက်ပြောပြပါတယ်
။ဟောဒီဖြစ်တာကျွန်တော်တို့ပတ်တယ်လို့ပြောရမယ်လို့ပေါ့ပတ်သိမ့်ကြည့်ရနော်ဒီလိုချောင်းကိုချောင်းကိုလေအဲအားချောင်းကိုလေလောက်ပေါ့အိုင်ကြီးရတယ်။ကျွန်တော်တော့ကြောက်လဲဆိုတော့အဲ့ဒါတော့ကျွန်တော်ဟောပေါ့ပတိန်ချောင်းကြီးပေါ့နော်။ပတိန်ဒီနာပေါ့နော်။ပတိန်ဒီမျိုးရတယ်ပေါ့ပတိန်ဒီအာပတိန်ဒီဒီနဲ့ချောင်းကြီးပတိန်ဒီရှိတယ်အဲ့ဒါကိုပြောပြပြီးပတိန်ဒီလို့ခေါ်တာ။ဆိုင်တာကကျွန်တော်ကမင်းသားဘောင်းနေပြန်လာပြီးတော့အဲ့ဒီတင်ပေါ်ကနေပြီးတော့ဟိုချောက်တင်နေတင်ပေါ်ဝင်စောင့်လာပြန်
။လေထဲမှာတော့လူ90ထက်မနည်းပါလာပြီးတစ်ဝက်လောက်တော့အသက်ရှင်ကျန်ခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ကတော့ချင်းနေမြစ်တစ်လျှောက်ဟောမလင်းမြို့ကနေမုံရွာမြို့ကိုခီးတယ်တင်လာတဲ့အောင်ဆုံးမိုးကျော်ရေရင်နစ်မြုပ်ခဲ့ပြီးတဲ့နောက်မှာတော့ဒုတိယ50ကျော်အသက်ရှင်ခဲ့ပြီးလူ80ကျော်တိတ်ဆုံးမှုဖြစ်ခဲ့တာပါဒီနောက်မှာတော့နောက်ထပ်ရေရင်နစ်မြုပ်တာတွေဆက်မဖြစ်ဖို့အတွက်ရေရင်အသင်းတွေလိုက်နာဖို့စီကံကျက်25ချက်ကိုထုတ်ပြန်ထားပေမဲ့လိုက်နာမှုတွေအားနည်းတာနေပေါ်မှာပါလာသူတွေအတွက်အသက်ငယ်အင်ကြီးလုံလောက်စွာမရှိတာတွေကြောင့်မြန်မာပြည်ရဲ့ရေလန်းခီးတွေမှာအလားတူဖြစ်ရတဲ့ကတော့မကြာခဏဖြစ်ပွားလေရှိပါတယ်ရှင်။